ဂျေရုဆလင်ကိုအစ္စရေးနဲ့မျိုးတော်ဖြစ်အမေရိကန်ကတရားဝင်အထိမှတ်ပြလိုက်တဲ့အပေါ်ဆုံးဖြတ်ချက်တည်းချမှတ်ရေးကုလသမဂ္ဂထရီနီလာကမှစာသာပြင်းနဲ့အထူးအစည်းအဝေးတည်းခေါ်ယူဖို့စီစဉ်ထားပါတယ်။အထူးအစည်းအဝေးကျင်းပဖို့အဆိုပြုခဲ့တဲ့ကုလသမဂ္ဂဆိုင်ရာပါလက်စတိုင်းကိုယ်စားရီယတ်မန်ဆူဟာကတော့ဆုံးဖြတ်ချက်ကိုတခဲနဲ့ထောက်ခံလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းပြောဆိုခဲ့တာပါ။အလားတူဆုံးဖြတ်ချက်မူကြမ်းတည်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှတင်းလာနေတော့ကအစ်ချင်းနိုင်ငံကတင်သွင်းခဲ့ရမှာတော့ဖော်ဝင်ဆလီနိုင်ငံကထောက်ခံပေးပေးခဲ့ကြပေမဲ့အမေရိကန်ပြည်တော်စုကဗီတိုအာဏာသုံးပယ်ချခဲ့ပါတယ်။ထရီနီလာကဆုံးဖြတ်ချက်မူကြမ်းမှာလည်းအလားတူချက်လက်တွေပါဝင်ပေမဲ့လူမျိုးရေးကောင်စီလိုတော့ဆုံးဖြတ်ချက်ဟာအရာရောက်နိုင်မှာတော့မဟုတ်ပါဘူး။ထရီနီလာကဆုံးဖြတ်ချက်တွေဟာမဖြစ်မနေလိုက်နိုင်ရမှာမဟုတ်ပေမဲ့နိုင်ငံကြီးတွေကအကျိုးသက်တွေတော့ရှိလာနိုင်ပါတယ်။ထရီနီလာကမှမဲမခွက်တွေမှာပဲကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနစ်ကီဟေးလီကတော့တခြားနိုင်ငံတွေနဲ့ပေးတာကိုစောင့်ကြည့်သွားမှာဖြစ်ပြီးတမတ်တော်နဲ့ထရန့်ကိုပြန်လည်စီရင်ဆောင်မှာဖြစ်ကြောင်းသတိပေးပြောဆိုခဲ့တာပါ။အမေရိကန်သမ္မတထရန့်ကတော့ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်တရားဝင်အသိမှတ်ပြုလိုက်ပြီးတယ်လီဖုန်းမျိုးကအမေရိကန်တိုင်းရင်းကိုပါကြောက်ရွံ့ချီဆိုင်မဲ့အစီအစဉ်ဟာပဂိချင်းတွေကိုလက်ခံခဲ့တဲ့လို့ရဖြစ်တဲ့အကြောင်းပြည်ရဲ့သတင်းပတ်ထမှာပဲပြောဆိုထားပါတယ်။ဝေဖန်သူတွေကတော့အစ္စရေးနဲ့ပါလက်စတိုင်းတို့ကြားငြိမ်းချမ်းရေးဆက်ဆံညီနေရမှာဂျေရုဆလင်မြို့နဲ့ပတ်သက်လို့လည်းထက်ထဆင်းလေးဆုံးဖြတ်ကြဖို့ကုလသမဂ္ဂနဲ့အမေရိကန်ရဲ့ကာလချရှိကိန်းဆွဲထားတဲ့မူဝါဒကိုတမတ်ဖွဲ့ရဲ့ချင်းရဲ့ချက်ကစန့်ကျင်ရောက်နေတယ်လို့သတိပေးပြောဆိုနေကြတာပါ။